မြန်မာစစ်ကောင်စီရဲ့ဥပဒေမဲ့တရားလက်လွတ်တပ်ဖြတ်မှုတွေ၊မြင်ပနှိပ်စက်မှုတွေ၊လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေ၊ဖမ်းဆီးနှိပ်စက်မှုတွေ၊အကျဉ်းထောင်တွေညှဉ်းပန်းမှုတွေစတဲ့လူအခွင့်အရေးချိုးဖောက်မှုအချက်အလက်တွေကိုမနေ့ကထုတ်တဲ့အမေရိကန်အစိုးရရဲ့နှစ်စဉ်နိုင်ငံတကာလူအခွင့်အရေးအစည်းအဝေးခန်းစာရဲ့ဖော်ပြထားပါတယ်။မြန်မာလူအခွင့်အရေးစောင့်ကြည့်တဲ့အခွဲတွေကတော့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့အစည်းအဝေးခန်းစာကိုကြိုဆိုလိုက်ပြီးဒီလိုနိုင်ငံတကာဖိအားတွေနဲ့စစ်ကောင်စီရဲ့လုပ်ရက်တွေကိုရပ်တန့်နိုင်ဖို့မျှော်လင့်ကြောင်းလည်းသူတို့ကပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုသားမျိုးပြောပြပေးပါမယ်ရှင်။
2021ခုနှစ်အတွင်းနိုင်ငံတကာလူခွင့်အချင်းတွေကိုဖော်ပြတဲ့အမေရိကန်နိုင်ငံရဲ့ဌာနနှစ်စဉ်လူခွင့်အစည်းအဝေးထဲမှာမြန်မာနိုင်ငံရဲ့လူခွင့်အချင်းတွေစိုးဝါးလာနေတာတွေကိုထောက်ပြထားပါတယ်။အထူးဖြစ်ပြီးဒီမိုကရေစီနဲ့လူခွင့်ရေးအတွက်ဆန္ဒပြတောင်းဆိုမှုတွေကိုမြန်မာစစ်တပ်ကရည်ရဆက်ဆက်နှိပ်ကွပ်တာအပြင်အခုနောက်ပိုင်းရဲသားတွေကိုပြစ်မှတ်ထားအကြမ်းဖက်မှုတွေကိုပါမှတ်တမ်းပြုစုထားပါတယ်။လူကုန်တိုက်ခိုက်မှုအလေးမထားတာ၊ပြည်သူတွေရဲ့လွတ်လပ်ခွင့်ကိုမလေးစားတာ၊နိုင်ငံရေးဖြစ်စဉ်တွေမှာပါဝင်နိုင်တဲ့အခွင့်အရေးမပေးတာအစိုးရအတွင်းအကျဉ်းပြတ်ချဆွားမှုနဲ့ပုံလင်းနေတာမှုမရှိတာလူခွင့်ချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးခွင့်ပိတ်ပင်ထားတာလူနည်းစုတွေနဲ့အမျိုးသမီးတွေအပေါ်မှာလိင်မဲဆိုင်ရာချိုးဖောက်တာတွေနောက်တော့အနာဖီဆန်နဲ့အလို့သမားတွေကိုဖိနှိပ်တာတွေကိုအကြောင်းအရာလိုက်ခွဲခြားပြီးတော့မြမလူခွင့်ရေးချင်းတွေကိုဖော်ပြထားပါတယ်မြမလူခွင့်ရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကတော့ဒီအစီအစဉ်အပါအချက်လက်တွေကိုသဘောတူလက်ခံလို့အခုလိုအမေရိကန်ဆူရထုတ်ပြန်ချက်ကိုလည်းကြိုဆိုခဲ့ကြပါတယ်လက်ရှိမှာစစ်ကောင်စီရဲ့အကြမ်းဖက်မှုတွေကရော့မသွားပေမဲ့ဒီရှိမှာတော့အမေရိကန်အပါဝင်နိုင်ငံတကာရဲ့ PR ပေးမှုတွေကတက်ရောက်လာနိုင်တယ်လို့ချင်းလူခွင့်ရေးဖွဲ့ CHRO ရဲ့အမှုဆောင်ဒါရိုက်တာ Slicer ကဖော်ပြကိုပြောပါတယ်။အနာသိမ့်မှုကိုစတင်သူတွေပုံများလာတယ်လို့စစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေကလည်းပိုပိုပြီးတော့ဆိုးလာနေတယ်လို့သူကပြောပါတယ
်။နိုင်ငံတကာ PR ကိုသူတို့ကယူဖို့စိုက်တဲ့ဖြစ်နေတာပေါ့နော်။ဒါမဲ့လို့နိုင်ငံတကာ PR ပေးတယ်ဆိုတာတက်ရောက်မှုတော့ရှိပါတယ်။အခုလိုမျိုးဒီလိုမျိုးအမေရိကန်အစိုးရဒီနိုင်ငံချောင်းဝန်ကြီးဌာနရစင်ထုတ်ထားတဲ့မြန်မာနိုင်ငံရဲ့လူခွင့်ရေးချုပ်ပေါင်းမှုအခြေအနေကိုကျွန်တော်ကြည့်နေဆိုလို့ရှိရင်တစ်နှစ်ထက်ပိုပိုဆိုးရွားလာတဲ့တော့လည်းကျွန်တော်တွေ့ရတယ်လို့ဒီနိုင်ငံတကာအစိုးရကြီးကလည်းမြန်မာနိုင်ငံကိုကယူပို့ပြီးတော့ဆက်လာတဲ့အချိန်မှာတွေ့နေရတယ်ဆိုတော့ဒီအဓိကတော့ကျွန်တော်တို့ဒီလူခွင့်ရေးအတွက်လှုပ်ဆောင်နေတဲ့အဖွဲ့အစုတစ်ခုအနေနဲ့ပေါ့နော်ဒါလည်းကျွန်တော်တို့ကျူဆူရဲလဲလဲလက်ခံနေဒီလိုအမျိုးဖြစ်အပြင်းမှုဟာဆိုရှင်တရားမှုလည်းရှိတယ်ခြိရောက်မှုလည်းရှိတယ်လို့ကျွန်တော်တို့ယူဆပါတယ
်ဒီအပိုင်းထဲမှာပဲစကိုင်းတိုင်းနဲ့မကွေးတိုင်းမှာစစ်ကောင်စီကရွာတွေမိရှို့ပြီးတော့နေနေရှင်းနေတာတွေလုပ်နေပါတယ်အရက်ဖက်အဖွဲ့ကြီးတစ်ခုရဲ့စီးရင်ရဆိုရင်တော့လက်နက်ကန်ပြစ်တခဖြစ်တဲ့ဒေသတွေကအင်ဂျီပေါင်း 9,000 ကျော်မိရှုခါရတယ်လို့ဆိုရတယ်ဒီစင်းကိုတော့စစ်ကောင်စီဘက်ကထုတ်ပြန်တာမရှိသေးပါဘူးအတည်ပြုတာလည်းမရှိသေးပါဘူးတကယ်တော့နိုင်ငံတကာရဲ့ PR တွေကမြန်မာပြည်ကိုတည်တရားပြောင်းလဲတာမျိုးမတွေ့ရဘူးလို့လူခွင့်စောင့်ကြည့်သူတချို့ကမြင်ပါတယ်ပြည်သူပြည်ပကမြန်မာအင်အားစုတွေအားလုံးဝိုင်းဝန်းလှုပ်ဆောင်တော့မှပဲအပြောင်းလဲဖြစ်လာလိမ့်မယ်လို့ 45 Rights ရဲ့ Director ဖော်ဝင် Nikki Diamond က view ကိုပြောပါတယ
်ဟုတ်အဓိကအရေးရဘယ်ရပဲလာလဲဆိုရင်ကျွန်တော်ပြည်ပင်ရပဲလာတယ်ပေါ့အဲ့တော့ဟိုအခုချိန်မှာယူကရိန်းကိုပေါ့နော်ကျွန်တော်ကတော့အများအားဖြင့်ပြောလို့ရှိရင်ယူကရိန်းကိုဥပမာယူတဲ့အဲ့တော့နိုင်ငံတကာကဒီပိတ်ဆို့အရေးယူမှုတွေနိုင်ငံတကာနဲ့မြန်မာအရေးယူဖို့ပေါ့နော်ဆောင်ရွက်တဲ့နေရာတွေမှာဟိုအားလုံးကိုအားမရတာကြီးအများကြီးရှိတဲ့အခါကျွန်တော်အဓိကထောက်ပြချင်တာဒီကျွန်တော်တို့မြန်မာတွေပေါ့နော်နိုင်ငံသားကိုရောက်နေတဲ့မြန်မာတွေကသူတို့နေထိုင်နေနိုင်ငံတွေမှာလုံရှားမှုတွေကိုအရင်ရက်ပို့ပြီးတော့လုံရှားဖို့လိုတယ်။အနေတိုင်းပေါ့နော်ဒီအချမ်းသက်စက်ကသူတို့လူတွေတက်နေတဲ့ရွာတွေမီးရှို့နေတယ်ခုနကမထင်မထင်လို့ပေါ့နော်အပြစ်မဲ့တဲ့ပြည်သူတွေကိုပစ်ပတ်နေတယ်မလိန်ချင်းနေခုနကမီးရှို့တက်တယ်ဒီလိုလုံရက်တွေကိုကျူးလွန်နေတဲ့အချိန်မှာကျွန်တော်နိုင်ငံတကာရောက်နေတဲ့ဒီတခြားလုံရှားသူတွေမြန်မာတွေကဖြစ်နေတဲ့အကြောင်းအရာတွေပေါ့နော်သူတို့နေထိုင်တဲ့ဒီနိုင်ငံတွေပတ်ဝန်းကျင်တွေမှာဒါတွေကိုဟိုသူတို့အဆုံးရတွေရောသူတို့ပြည်သူတွေရောသိအောင်ပေါ့ကျွန်တော်လုပ်ပေးဖို့လုပ်တယ်အဲ့တော့ဘာဖြစ်လဲဆိုလို့ရှိရင်ဟိုဘက်ပေါင်းတော်ကနေပြီးတော့တိုးမှပဲအရွေးရဖြစ်မှာပေါ့နော
်အာနာသိန်းရဲ့ရက်ကစပြီးတော့ဧပြီလ6ရက်အရသာ 2300 ထက်မနည်းတည်ဆုံးခဲ့ရတယ်လို့နိုင်ငံရေးကျင်းသားကူညီဆော့ရှော့ရဲ့တင် EPP ကထုတ်ပြန်ပါတယ်။စကိုင်းတိုင်းက946ဦးနဲ့တည်ဆုံးမှုအများဆုံးဖြစ်ခဲ့ပြီးတော့ရန်ကုန်မန္တလေးပဲခူးနဲ့မကွေးတိုင်းကအဆင့်လိုက်အများဆုံးဖြစ်ပါတယ်။ဒီစင်းထဲမှာစီကြောရေးမှာတည်ဆုံးတာတွေရှိတယ်လို့မီရှုတပ်ဖြတ်ခံသူတွေလည်းပါပါတယ်။အချင်းထောင်အလုပ်စခန်း၊ထင်းသင်းစခန်းတွေကအချင်းမီကလည်းခက်ခဲကြမ်းတမ်းပြီးတော့ပြစ်ဒဏ်မှုတွေနဲ့တူစေကူတာကွန်းတွေမရတာအချင်းကနဲ့အချင်းသားဥယျာဉ်မမျှတာတွေကြောင့်အသက်အန္တရာယ်ဆွေးနွေးရတဲ့ချင်းမျိုးတွေရှိပါတယ်။ဒါတွေကိုလည်းအမေရိကန်ဆူရရဲ့လူခွင့်ရေးစီမံခန်းမှာသိစိတ်ရှင်းလင်းထားပါတယ်။စစ်ကောင်စီအနာသိမ်းတာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ဆူရကနေပြီးတော့မ မြန်မာစစ်တပ်ရဲ့ထိပ်တန်းခေါင်းဆောင်တွေနဲ့စစ်တပ်အတွက်ဝင်ငွေရှာပေးနေတဲ့စီးပွားရေးလုပ်ငန်းတွေပါဝင်လူပုဂ္ဂိုလ်80ဦးကိုအရေးယူတန်ဆာမှုတွေလုပ်ခဲ့ပါတယ်။မြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားမှုအကျက်တွေပိုးပြီးတော့ဆိုးရွားလာတဲ့အတွက်လူသားချင်းစာနာတဲ့အကူအညီတွေကိုခွင့်ပေးဖို့နဲ့လူမှုဝန်ထမ်းတွေရဲ့ဘေးကင်းလုံခြုံရေးအတွက်ဆန္ဒရှင်ကိုဖိအားပေးကြဖို့ဒေသတွင်းကမိဖက်နိုင်ငံတွေကိုလည်းအမေရိကန်ဆွေးကအားပေးတိုက်တွန်းနေတဲ့အကြောင်းအမေရိကန်တန်ယုံကလည်းဒီနေ့ပဲထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်ကလူဝင်ကြော်ရေးအပေါ်ကျူးလွန်ခဲ့တာတွေဟာလေလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့သတင်းပတ်တွေကပဲတမှတ်ကြေညာခဲ့တာပါ။အမေရိကန်နိုင်ငံရဲ့ဌာနရဲ့အစီအစဉ်မှာတော့စစ်ကောင်စီရဲ့ဥပဒေမဲ့ဖမ်းဆီးတပ်ဖြတ်မှုတွေကိုအထောက်အထားနဲ့ဖော်ပြထားတယ်လို့ပဲတိုင်းနာလက်နက်ကိုင်ဖွဲ့စည်းပြီးပြည်သူ့ကာကွယ်ရေး PDF အဖွဲ့ဝင်တချို့ရဲ့လူခွင့်ချိုးဖောက်မှုတွေကိုလည်းထည့်သွင်းရေးသားထားပါတယ်။အမေရိကန်နိုင်ငံရဲ့ဌာနရဲ့နိုင်ငံတကာဗဟိုလူလက်ခွင့်နဲ့ဆိုင်တဲ့အစီအစဉ်တွေကလည်းမကြာခင်မှာထုတ်ပြန်ဖို့ရှိတယ်လို့သိရပြီးတော့ဒီထဲမှာမြန်မာနိုင်ငံတွင်ပြည်내မှုတွေနဲ့ပတ်သက်လို့ပို့ပြီးတော့အသေးစိတ်တဲ့အချက်လက်တွေထပ်ပြီးပါလာဖို့ရှိပါတယ်ခင်ဗျာ။